ကိုဗစ်19ရောဂါရှိတဲ့ပြည်သူတွေကိုအခုလိုမှာကိုဗစ်19မှုတွေကမြင့်တက်လာနေတာကြောင့်အနည်းရောင်အဆင့်သတ်မှတ်ထားသလိုအော်ဂုတ်လ3ရက်နေ့ကစပြီးညမထွက်ရမိထုတ်ပြန်ထားတာပါမဲဆောက်မျိုးကချန်ပီယံရုံဟောင်းလို့ခေါ်တဲ့ ST패ရှင်3ဝေးဆက်ဆွဲဆက်ရုံတစ်ခုကအလို့သမားတွေလည်းဖျားနာမှုတွေဖြစ်နေတာမှာလွန်ခဲ့တဲ့နှစ်ရက်အတွင်း
ကိုဗစ်ကြောင့်တည်ဆုံးခဲ့ကြအဖြေထွက်ခဲ့တယ်ဆိုပြီးတည်ဆုံးသူနဲ့နှီးဆက်တဲ့ဆက်ရုံကအလို့သမားတူကပြောပြပါဗျာ။ဆေးရုံသွားတော့ဘိုင်အောင်နေဆိုပြီးသွားတာကျွန်တော်။ဆေးရုံရောက်မှဆုံသွားတဲ့လူတွေကတော့ဒီကိုဗစ်ဆိုပြီးတော့စာထွက်လာတာပေါ့သူကတော့။နှစ်ရက်ဝေးချိန်မှာမနေ့ရက်တရက်ဒီနေ့တရက်ပေါ့။ဟုတ်ကဲ့။ဒီနေ့တရက်တော့အပြင်ဆောင်မှနေတာပေါ့ဆက်ရုံအတွင်းဆောင်မ ကျင်းနဲ့ပြင်ပမှနေတာပေါ့အဆောင်။သူလည်းဒီချောင်းဆိုးရင်ကျက်တယ်ဆိုပြီးတော့မောတယ်ဆိုပြီးတော့ပဲသွားတာကျန်တာ။
တိတ်ဆုံးသွားတဲ့စိတ်အောင်လို့သမားနှစ်ဦးတည်းကအဂုလ၂ရက်နေ့ကတိတ်ဆုံးသွားသူကတော့အသက်28နှစ်အရွယ်အမျိုးသားတဦးဖြစ်ပြီးအဂုလ3ရက်နေ့မှာတိတ်ဆုံးသွားသူကတော့အသက်42နှစ်အရွယ်ကိုဝင်ဆောင်အမျိုးသမီးတဦးဖြစ်ပါတယ်။နှစ်ဦးလုံးဟာစိတ်အောင်တက်ပြီးမကြခင်မှာပဲတိတ်ဆုံးသွားခဲ့ကြတာပါ။စိတ်အောင်မှာတော့ကိုဗစ်တန်လျာဖြစ်သူတွေကိုစစ်ဆေးပေးတာမျိုးတွေမရှိကြောင်းဖြားနာရင်တော့တီးကြနေဖို့အဆောင်ထားပေးကြောင်းပြောပြပါရယ်။ပြီးခဲ့တဲ့တပတ်ကျော်ကစလို့အလုသမားတွေအတော်များများဖြားနာမှုတွေရှိပေမဲ့ကိုဗစ်ရှိမရှိမစစ်ဆေးရတဲ့အတွက်မသိရဘူးလို့လည်းဆိုပါရယ်။အခုလိုမျိုးတိတ်ဆုံးမှုတွေဖြစ်လာတဲ့အတွက်အလုသမားတွေကြားထဲမှာစိုးရင်ပူပန်မှုတွေဖြစ်လာတယ်လို့လည်းအဲ့ဒီစိတ်ယုံလို့သမားကဆက်ပြောပြပါရယ်။
ဟုတ်ကဲ့ကိုဗစ်ရောမသိဘူးဆရာမကျွန်တော်ဆက်ရောဖြစ်နေတာကတော့ဒီယာတီတုတ်ကွေးလို့ဘာလို့လဲအကုန်လုံးဒီရောနီးပါးဖြစ်ပါတယ်ဒီစင်မစရာတော့ဘာယောဂရယ်ဘာရယ်တော့အကျံမသိဘူးပေါ့အနားကတော့ပျောက်ကြပါလားဟုတ်ကဲ့ဆရာဒီလိုအလုပ်သမားတွေရောဘူးတော့ထိုက်လန့်နေကြတာပေါ့ဟိုကသူ့မှာယောဂရှိသလိုငါမှာယောဂရှိသလိုမျိုးလေးပေါ့ကြောက်နေတဲ့သဘောတော့ရှိကြပါဆရာဒီလိုပဲဟိုစင်တော့ဒီစင်တော့လည်းနေရကြပါ
စေယုံအနေနဲ့ကတော့ပြီးခဲ့တဲ့ရက်ကစပြီးဖြားနာတဲ့လူတွေအတွက်လူ90လောက်ဆက်တဲ့နေရာတစ်ခုကိုစီစဉ်ထားပေမဲ့စေယုံအနေနဲ့ကတော့ပြီးခဲ့တဲ့ရက်တွေကစပြီးဖြားနာတဲ့လူတွေအတွက်လူ90လောက်ဆက်တဲ့နေရာတစ်ခုကိုစီစဉ်ထားပေးပေမဲ့ကိုဗစ်စစ်ဆေးတာမျိုးကိုတော့မလုပ်ပေးသေးဘူးလို့ဆိုပါရစေ
။ကျွန်တော်တို့တတောင်းစုတော်မှာစစ်ဆေးဘူးပါဘူးဆိုတာကစေယုံကနေလက်မစစ်ပေးနိုင်ဘူးတဲ့ဒီလောက်လူအများကြီးရဲ့အဲ့လိုမျိုးတော့ပြန်ပြောလာတယ်သူတို့သူတို့အခုလက်ရှိသူလုတ်ပေးထားတဲ့နေရာဒီဘာဒီမှာတဏီပေါ့သူစီစဉ်ထားတဲ့နေရာမှာပဲတဏီပေါ့စေယုံကတော့လာရှိပေးမှာမဟုတ်ဘူးလို့အဲ့လိုပြောတာအဲ့ဖြားတဲ့လူတွေပေါ့ဖြားတဲ့လူတွေဒီတော်တော်ချောင်းဆိုးတာတို့ဘာလို့အဲ့လိုဖြစ်တဲ့လူတွေတဏီက
စေယုံကတော့ဇူလိုင်လ21ရက်နေ့ကစပြီးကန့်သက်ပိတ်ပင်ထားပေမဲ့အလုသမားတွေကတော့စေယုံလုတ်တွေကိုဆက်လုတ်စီခဲ့ပါတယ်အခုစနေနေ့ကစပြီးအလုတ်တွေကိုရန်နာထားပြီးစေကူတမှုအနေနဲ့ထိုင်းတိုင်းရင်းဆေးတချို့ကိုသာပေးထားတယ်လို့ဆိုပါရယ်ဒီကာလအတွင်းမှာအလုသမားတွေအနေနဲ့အလုပိတ်တဲ့အတွက်ခံစားဝဲအနေနဲ့ထောက်ပံ့ခြင်းရမရဆိုတာကလည်းရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းအလုသမားတွေကပြောပြပါရယ
်ထိုင်းနိုင်ငံထဲမှာကိုဗစ်အတည်ပြုလူနာ 639,200 ကျော်ရှိနေပြီးဩဂုတ်လ4ရက်နေ့တနေ့ထဲမှာပဲစံချိန်တင်ကူးဆက်သူ 2,000 ကျော်ရှိနေပါတယ်။သေဆုံးသူကတော့ 9,500 ကျော်ရှိလာပါတယ်။အတူပြည်လူနာတွေထဲမှာမြန်မာရှေ့ပြောင်းလို့တမ 9,000 ကျော်ကူးဆက်ခံထားရပါတယ်ရှင်။